45ဦးမြောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံးတရားသူကြီးအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုသမိုင်းမှာသမ္မတဟောင်းတဦးကိုဆွဲချက်တင်တာဟာဒါဟာပထမအဦးဆုံးဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ရဲ့သဘောထားတုံ့ပြန်မှုတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးမှာပါ။
အမေရိကန်ပြည်အစုသမိုင်းမှာဒေါ်နယ်ထရန့်မှာသူ့ပေါ်တရားစွဲသည့်မသိန့်လွှတ်တော်မှာနှစ်ကြိမ်မဲခွဲဆုံးဖြတ်ခံခဲ့ရတဲ့ပထမဆုံးသမ္မတဖြစ်ခဲ့သလိုအခုသမ္မတဟောင်းဘဝမှာလည်းစွဲချက်တင်ခံရတဲ့ပထမဆုံးသမ္မတဖြစ်လာပါတယ်ထရန့်မှာသူနဲ့ဆက်ဆံခဲ့ဘူးတဲ့လိန်ဖြောပြေးရေးဇလန်းတွေရိုက်တဲ့မင်းသမီးစတောမင်းဒန်နီယယ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းနှုတ်ပိတ်ခဒေါ်လာ3,000ကိုရှေ့နေကသိမ်းပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မန်ဟန်တန်ခရိုင်ရှေ့တွေကကိတ်တွင်နဲ့ချီစုံစမ်းစစ်ဆေးခဲ့ရကနေအခုကဒီကိစ္စနဲ့ဆက်ဆက်ပြီးထရန့်ကိုတရားစွဲဖို့ Grand Jury အဖွဲ့ကစာသားရင်းမြစ်မှာဆုံးဖြတ်လိုက်တာပါဒီကိစ္စအပေါ်အမေရိကန်တွေကအခုလိုတုံ့ပြန်ကြပါတယ
် Finally I mean she's been indicted for
သူ့ပေါ်အမှုပေါင်းတန်းတဲ့ချီအတွက်တရားစွဲတင်ပေမဲ့နောက်ဆုံးတော့ဒီတစ်ခုနဲ့စွဲချက်တင်လိုက်ပါပြီအချိန်ကျလာပြီလို့ပြောရမှာပေါ့
I think it's a silly charge. I think America can spend.
ဒီဆွဲချက်ကရည်စရာကောင်းပါတယ်။အရေးကြီးတဲ့ကိစ္စတွေရှိရတဲ့အနေနဲ့ဒီဘိုကြောင့်လည်းပြင်းနေတဲ့ကြွက်ကိုဖမ်းပြနေတာပါ။သူကကြွက်မဟုတ်ပါဘူး။ဒီတိုင်းပြည်နဲ့ပတ်သက်ပြီးသူအများကြီးလှုပ်ပေးခဲ့ပါတယ်
။2020သမ္မတရွေးကောက်ပွဲမှာရှုံးနေပြီးနောက်ထရန့်မှာ2024သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ကြိုးပမ်းနေချိန်မှာပဲအခုလိုဆွဲချက်တင်ခံရတာပါ။
I mean it doesn't affect my personal life so it is what it is but he'll get off
ဒီလိုလုံးနေကြတာကကျွန်တော်ဘောကဘာမှထိခိုက်မှာမဟုတ်ပါဘူးအရင်တော့ကသူ့ဘောဆွဲချက်တင်ခဲ့တာတွေကနေလဲသူလွတ်ခင်းခဲ့ပါတယ်အားလုံးပဲအယူဖြစ်ကြံခဲ့မှာပ
ါ This is probably what they want the Trump campaign wants
လူမျိုးဖြစ်လာစီချင်မှားလို့တော့ထင်ပါတယ် Trump message COE ဖွဲ့ကဒီလိုမျိုးဖြစ်စီချင်တာပါပတ်စပ်ကုန်စရာမလိုပဲအနကားကြော်ညာပွင့်ပါသူကမှုကနေလွတ်ပြီးဘာအနိုင်ရပြီးဘာကိုမဲပေးကြလို့ပြောမှာပါ
I think that this indictment shows
that ဆွဲဆိုဆုံးဖြတ်ချက်ဟာယဉ်ကျေးတဲ့လူပေါင်းတိုင်းဝိုင်းအတွက်ဥပဒေအချက်မှာဘယ်သူမှမရှိဘူးဆိုတာကိုပြလိုက်တာပါသူရာဇဝတ်မှုကျွန်းနေဆိုရင်အဲ့ဒီအတွက်ပြစ်ဒဏ်ကျခံရမှာပါ
သမရပေါ်ဆွဲချက်အတိအကျကိုတော့မသိရသေးပေမဲ့လာမယ့်ရက်ပိုင်းတွေအတွင်းထုတ်ပြန်လာလိမ့်မယ်လို့တော့ခန့်မှန်းရပါတယ်မန်ဟတ်တန်နယ်မြေတရားရုံးမှာတရားဝင်ဆွဲချက်မတင်ရသေးခင်ထရန့်ကိုဘယ်လိုဖမ်းဆီးမယ်ဆိုတာလည်းတော်တော်စင်ပြချမသိရသေးပါဘူးမန်ဟတ်တန်အစိုးရရှိနေElvin Breck ယုံကဂုခါထရမ့်ရဲ့ရှေ့နေကိုဆက်သွယ်ထားပြီးတရားရုံးတော်ရှေ့မှောက်လာရောက်ဖို့စိတ်ခေါ်ထားပါတယ်ထရမ့်ရဲ့ရှေ့နေဂျိုးတက်ကိုပီနာကတော့နောက်သတင်းပတ်အစောပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့ရှိကြောင်းပြောဆိုထားပါတယ်ခင်ဗျာ